ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂျပန်နဲ့စပိန်အသင်းတွေကွာတာဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့စတင်ကစားလာမှာပထမပွဲစဉ်မှာစပိန်ကဆွစ်ဇာလန်ကို5-2နဲ့အပြတ်အသတ်အနိုင်ရသွားပါတယ်ဂျပန်နဲ့နော်ဝေပွဲမှာတော့ဂျပန်အသင်းကနော်ဝေကို3-2နဲ့အနိုင်ရသွားပါတယ်ဒီပွဲမှာနော်ဝေကကိုကိုကိုတကူးသွင်းလို့ဂျပန်အသင်းကဂိုးသွင်းခဲ့ရခဲ့ပြီးဒါကိုနော်ဝေဘက်ကပြန်ချေပါလို့တကူးသေးဖြစ်သွားပါတယ်ဒါပေမဲ့ဂျပန်က49မိနစ်နဲ့မိနစ်80တွေမှာ2ဂိုးထပ်သွင်းပြီးတဲ့နောက်မှာ3-2နဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ